ကိုဗစ်ကာယောဂါရဲ့မူလစစ်မြစ်ကိုနောက်ဆုံးအချိန်ထိစုံစမ်းစစ်ဆေးမှုတွေခိုင်လုံမှုမရှိတာဟာတရုတ်နိုင်ငံဘက်ကအချက်လက်တွေပျောက်ဆုံးကုန်တာကအဓိကအကြောင်းရင်းဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကြာသပတေးနေ့ကပြောလိုက်ပါတယ်။အဲဒီလိုဖြစ်သွားတာဟာ WHO ရဲ့နှစ်နဲ့ချီစ조사အထောက်ထဲထားတာတွေကိုနောက်ထပ်ထိုးနှက်ခံရသလိုဖြစ်သွားတယ်လို့ပြောပါတယ်။ WHO ကျွမ်းကျင်သူတွေရဲ့အစီရင်ခံချက်အရကိုဗစ်ကာယောဂါဟာလင်းနှုတ်ငှက်ဒါမှမဟုတ်တလိမ့်ဆန်ကတဆင့်ကူးစက်လာနိုင်တာဖြစ်ကြောင်းအချက်လက်တွေကညွှန်ပြနေကြောင်းဖော်ပြထားပါတယ်။အရင်2021ခုနှစ်ကလည်း WHO အနေနဲ့တရုတ်နိုင်ငံကိုတွားရောက်ခဲ့ပြီးတဲ့နောက်အလားတူပုံစံမျိုးကောက်ချက်ချခဲ့ပါတယ်။2019ဒီဇင်ဘာလကကိုဗစ်ကာယောဂါပထမအဆုံးအချိန်တွေ့ရှိခဲ့တဲ့တရုတ်နိုင်ငံကနေအချက်လက်တွေပျောက်ဆုံးကုန်ပေမဲ့ဗိုင်းရပ်စ်ပိုးဟာလူကိုဘယ်လိုကူးစက်တယ်ဆိုတာတိတိကျကျဖော်ထုတ်နိုင်မှုကတော့မဖြစ်နိုင်ပါဘူး WHO ညွှန်ကြားရေးမှူးတက်ထရိုအေဂေဗရီယက်ဆစ်ကဖေဗူလာထဲမှာတရုတ်အစိုးရစီကိုနှစ်ကြိမ်စာရေးပြီးကိုဗစ်ကာယောဂါနဲ့ပတ်သက်လို့အချက်အလက်တွေပုံမရှာဖွေဖို့စာရေးတာတောင်းဆိုခဲ့ပါတယ်ခင်ဗျာ